ရွေးကောက်ပွဲဆိုင်ရာအထောက်အထားတွေကိုကူးယူခွင့်ပြုဖို့တပ်မတော်ကတောင်းခံနေချိန်မှာပဲဘဲဖွဲ့စည်းနဲ့လူပုတ်ကူကိုမှခွင့်မပြုဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားလိုက်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်မမေခါပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်မရဘဲရွေးကောက်ပွဲဆိုင်ရာစာရွက်စာတမ်းအမှတ်အသားအထောက်အထားတွေကိုမည်သည့်အဖွဲ့အစည်းမည်သူတဦးတယောက်ကိုမှကူးယူခွင့်မပြုဖို့ကော်မရှင်အဖွဲ့ကွဲအစဉ်စဉ်ကိုညွှန်ကြားလိုက်တာဖြစ်ပါတယ်ကော်မရှင်အဖွဲ့ကွဲအစဉ်စဉ်ကိုညွှန်ကြားလိုက်တာဖြစ်ပါတယ်။ရုံတွင်းညွှန်ကြားချက်ကိုလက်ခံရရှိထားတဲ့ရှမ်းပြည်မြောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးနစ်စံဦးကတော့နှုတ်နဲ့အကြောင်းကြားခဲ့တာဖြစ်တဲ့အကြောင်း VOA ကိုအတည်ပြုပြောပါတယ်
။အစားတော့တရားဝင်တော့မရောက်သေးပါဘူးများ။သူကမလူလားအတဲ့ဟာစည်းစရာချင်းလေးတွေဖြစ်ပါသလိုတက်တယ်ဆိုတော့လေနော်။ဟောတချို့ဥမာဒီကရဆက်မှာဒီရလက်ပြင်းအိတ်မတိမ်းမြင့်ကြီးကတော့ဒီဥစ္စာတွေပြလိုက်လို့ပြန်ပေါင်းတူအဲ့ဒါပါကရှိခဲ့တယ်ဆိုရင်အပေါ်ကနေခွင့်ပြုရတဲ့ပြုလို့ကိုယ်တော်ကကိုပေါင်းထုတ်ရောက်စားအဲ့လိုလေတလွဲအတိတ်ပဲအောက်တွေတွဲသွားရင်အောက်ဟိုတခုနဲ့မကောင်းဘူးဆိုမှအဲ့အတိတ်ပဲတွေပါတာကိုရှင်းပြနေတယ်ကျွန်တော်တို့အောက်ခြေကကော်မရှင်အဖွဲ့ကွဲတွေရဲ့သဘောထားနဲ့ပြီးလိုက်ကြတယ်ပါဖြစ်ပါသလိုဟိုအပေါ်ကတော့အဲ့လိုတွေထိတာပြီးကျွန်တော်တို့ကအပေါ်ကိုထိကြတယ်ဘလို့ပြီးပတ်စပီးတယ်ဆိုတော့ကျွန်တော်တို့ကတော့ပြီးကူလိုက်ရမှာပါလို့ဆိုတယ
်ရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲပေးခဲ့ကြတဲ့မြို့နယ်218ခုကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လဲစီစစ်သုံးသပ်နေကြောင်းနဲ့လိုအပ်တဲ့အချက်လက်တွေအတွက်အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကူးယူခွင့်ပြုဖို့တက်မတော်ကတောင်းခံခဲ့ပြီးနောက်မှာပဲကော်မရှင်ရဲ့ညွှန်ကြားချက်ထွက်ပေါ်လာခဲ့တာပါတက်မတော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိနေတာကိုကြားသိရကြောင်းနဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲအဖြစ်အများပြည်သူကတန်တရာကင်းကင်းနဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးပြန်လဲစီစစ်သုံးသပ်တာဖြစ်ကြောင်းပြောဆိုထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကတော့ကော်မရှင်ဘက်ကစာရွက်စာတမ်းတွေကိုကူးယူခွင့်နဲ့ပတ်သက်လို့လှုပ်ဆောင်မှုတွေကိုဥပဒေနီးဥပဒေမှာပြဋ္ဌာန်းထားပြီးဖြစ်တာကြောင့်ကော်မရှင်ကဥပဒေတိုင်းဆောင်ရွက်နေတယ်လို့ VOA ကိုပြောပါတယ်
။ဒီအချက်ပေါ်မှာမူတည်ပြီးတော့ပေးတာပေါ့နော်။ဒါအရင်တော့က2015ရောတောက်လျှောက်အစဉ်လာအတိုင်းကျွန်တော်တို့အဲမဲစင်ကူးယူခွင့်နဲ့ပတ်သက်လို့လည်းဥပဒေထဲမှာသတ်မှတ်ချက်ရှိပါလေ။ဒီကောက်ပွဲရလပုံစံ19တွေတောင်းတာ19တတိတောင်းတာဒါတွေလည်းသူ့သတ်မှတ်ချက်တွေရှိပါလေ။အဲ့ဒါတွေကျွန်တော်တို့ပေးနေတာပါ။သူပေးလို့ရတဲ့ဟာတွေဥပဒေနီးဥပဒေတိုင်းကျွန်တော်တို့ဒီမှာတင်ပြပေးနေပါလေ။အခုကျွန်တော်တို့ဒီမဲစင်ဒီအခုသတင်းစာတွေမှာကျွန်တော်ခု UNICE ကလည်းလေဟိုထုတ်ပြန်ချက်တွေထုတ်လာလေဟိုတပြေပြေခုတဝူးချင်းရလာတီဒီနေ့ဆိုရင်ပါလာပြီပေါ့နော်ကျွန်တော်တို့ထုတ်ပြန်ပေးနေတယ်လေပေါ့လေလက်တိုက်မှာထူးခြားတဲ့အားလုံးမဟုတ်ပါဘူးပုံမှန်တိုင်းပါကျွန်တော်တို့တော့တင်ပြဖို့လိုတာပေါ့နော
်ရွေးကောက်ပွဲမကျင်းပခင်ရက်ပိုင်းအလိုမှာတုန်းကလည်းတက်မတော်ကာကွယ်ရေးဦးစည်းချုပ်ကိုယ်တိုင်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တယ်ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်ရွေးကောက်ပွဲမှာအများစုနေရအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တက်မတော်ရဲ့စုံစမ်းစစ်ဆေးမှုတွေဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်းလဲ VOA ကိုပြောဆိုထားပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲနောက်ဆက်တွဲအခြေအနေဖြစ်လာစရာကိစ္စတွေအပေါ်အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
တက်မတော်အနေနဲ့ကလည်းသူက right to information ကိုသုံးကျင်တာပေါ့နော်အဲ့တော့ဒီလိုမျိုးသုံးကျင်တာမျိုးဆိုလို့ရှိရင်ဒီကောင်ကတစ်ချိန်ချင်းတည်းသူတို့စီလည်းပြန်ရောက်လာနိုင်တယ်ဆိုတော့ကတော့သူတတိပြုဖို့တော့လိုတာပေါ့နော်နောက် UEC အနေနဲ့ကြတော့လည်းဒီ right to information ပေါ့နော်ပေးလို့ရတဲ့ဒီလိုမျိုးအချက်အလက်အမျိုးကတော့တိတ်ဘဝကနေချုပ်ကန်ထားတာမျိုးမလုပ်ဘဲနဲ့ဟိုလွတ်ပေးတင်တယ်ပေါ့နော်မဲ့ပေးတဲ့စနစ်ကလွတ်ဝတ်မဲ့ပေးတဲ့စနစ်ကိုကျင့်သုံးတာဖြစ်တဲ့အတွက်ဘသူကပေးမဲ့ပေးခဲ့တယ်ဆိုတာဟိုတိပိုင်ခွင့်ဘသူမှမရှိနိုင်ဘူးလေအဲ့တော့လွတ်လပ်စွာမဲ့ပေးခွင့်ကိုတော့ဟိုဘဲပွဲစည်းရမှမတိပါဘူးတော့လိုမယ်လို့ထင်တယ်ဗ
ျပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတော့နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြိမ်းငြိမ်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းသုံးသပ်ထားကြပါတယ်ဒါပေမဲ့လေလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တပ်တန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကလည်းပြောဆိုထားကြပါဗျ။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။